မြန်မာနိုင်ငံတွင်ကိုဗစ်ကရောဂါအတည်ပြုလူနာတိုးလာနေပြီးတော့ရန်ကုန်တိုင်းဒေသကြီးအပြင်တခြားပြည်နယ်တွေမှာလည်းကူးစက်သူတွေများလာနေပါတယ်။မွန်ပြည်နယ်ထဲမှာဆိုရင်တရက်ထဲရောဂါကူးစက်တဲ့အတည်ပြုလူနာဟာတရားကျော်အထိတိုးလာပါတယ်။နာစေးချောင်းဆိုလို့ရောဂါလက္ခဏာမျိုးတွေကနေဒီကိုဗစ်ရောဂါဖြစ်နေတာအတည်ပြုတွေ့ရှိတာလို့ကျန်းမာရေးတာဝန်ရှိသူတွေကအကူအညီစောင့်ရှောက်နေတဲ့ပရာဟိတအသင်းတွေကပြောပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းပေးဖို့ချက်ကိုတော့မဆုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကျန်းမာရေးဝန်ကြီးဌာနရဲ့အောက်တိုဘာ6ရက်ထုတ်ပြန်ချက်အရ24နာရီအတွင်းကိုဗစ်တက်ခွဲအတည်ပြုလူနာ465ယောက်ထဲမှာမွန်ပြည်နယ်တစ်ခုထဲမှာတင်ကူးစက်သူ136ယောက်ရှိခဲ့ပါတယ်မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းဥက္ကဋ္ဌကိုဘိုဘိုဝင်းကတော့မွန်ပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတွေတိတိကျကျပြန်များလာတယ်လို့ပြောပါတယ်နာစီချောင်းဆိုးတဲ့လက္ခဏာပြနေသူတွေကိုဆေးဆစ်ကြည့်ရင်ကကိုဗစ်ရောဂါကူးစက်နေတာတွေ့ရှိတာဖြစ်ပါတယ်
။ဟိုနာစီချောင်းဆိုးလို့ဟာပြီးရင်ဆစ်လိုက်တာနဲ့ပေါ်တာပဲ။ဒါအရှင်းရှင်းပြောရရင်ကျွန်တော်တို့ကအခုတော်တော်များများကခံရပြီဆိုရင်ရောဂါအခံရှိတဲ့လူလောက်ပဲဆစ်တာပေါ့နော်။အဲ့စစ်တာတော့တနည်းနည်းဒီအထူးကုဆေးကန်းနေမှာလည်းတွေ့တယ်အဲကျွန်တော်ဒီဆေးရုံနဲ့ပတ်သက်တဲ့ဟိုနောက်လိုက်တဲ့လူတွေကတွေ့တယ်တနည်းနည်းဟိုကျွန်တော်အခုဒီနေ့ရက်တွင်းမှာရာကြောနေပြီဗျာတရက်ကို100လောက်တွေ့နေဗျာမွန်ပြည်နယ်အနေနဲ့မွန်လမြိုင်အနေနဲ့တရက်ကို100ကျော်လောက်တက်နေဒီရက်ပိုင်းဒီနေ့အတွင်းမှာတက်လာဒီကတော့အကုန်လုံးမစစ်လို့အတော့စစ်တာနဲ့ပေါ်မှာပဲနှာစီးတဲ့လူတရက်ကိုသွားစစ်တာနဲ့ပေါ်တာပဲကွာပြောတာဟန်ရှိသူတွေအနေနဲ့တေဆုံးတာတော့မနေ့ကတယောက်ဆုံးနေဟုတ
်လက်ရှိကိုဗစ်ရောဂါဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကာကွယ်ရေးနည်းလမ်းတွေကိုပုံမှန်လေးအထပြန်လုပ်ကြဖို့အတွက်ကိုလည်းပရဟိတအသင်းဥက္ကဋ္ဌကိုပိုပိုဝင်းကတိုက်တွန်းပါတယ်
။အခုတော့ open tight အားလုံးလွတ်တာတဲ့အတွက်လူတူလူဝေးသွားတဲ့နေရာတွေမှာတော့တနင်္လာနေ့ mask တက်ဆင်ပေးပြီးပေါ့နော်။ mask တက်ဆင်ပေးပြီးလက်စည်းလာပြီးတော့မိမိပုံမှန်တိုင်းဆောင်ရွက်ကြဖို့ပေါ့
။ရန်ကုန်လေဝတီကုလရခိတပရဟိတအသင်းဥက္ကဋ္ဌကိုတင်အောင်လှကလည်းတခြားပရဟိတအသင်းတွေနဲ့ချိတ်ဆက်ပြီးတော့ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်။အရင်ကိုဗစ်လိုင်းတွေတုန်းကလို့အသေးအပြောက်မများအောင်လို့ပြည်သူတွေအနေနဲ့သတိရှိကြဖို့လိုတယ်လို့လည်းအခုလိုသတိပေးပါရစေ
။ဟိုအခြားသောရောင်းတဲ့လူတွေနောက်ခကြီးသွားရင်လည်းဒီကအမှတ်တမဲ့ပြည်နေကြရတယ်နော်။ mask တွေမတတ်တဲ့လူတွေကမှတော့ခုလိုချိန်မှာဝိုင်းဝန်းပြီးတော့ဟိုတင်နော်။ကိုဗစ်ရဲ့ဟိုဒီကနေညီပေါ်ပြကြမှာဆိုတော့ဒီပြဿနာနဲ့တဖြည်းဖြည်းရောတော့မလို့ထင်တယ်ဆရာမနည်းနည်းသိသွားရှိဖို့လိုတော့ဟုတ်လား။
ကျန်းမာရေးဌာနထုတ်ပြန်တဲ့စာရင်းတွေအရစက်တင်ဘာတလအတွင်းနိုင်ငံတော်ကိုဗစ်ရောဂါအတည်ပြုလူနာ2900ကျော်နဲ့တေဆုံးသူ23ဦးရှိပါတယ်။အခုအောက်တိုဘာတစ်ပတ်အတွင်းမှာတော့ကူးစက်သူ2600ရှိပြီးတော့တေဆုံးသူက6ယောက်ရှိတယ်လို့ဖော်ပြပါတယ်။ကာယရောဂါကြောင့်တေဆုံးသူတွေထဲရောဂါအခံရှိသူတွေမှာ18ရာခိုင်နှုန်းလောက်ကကာကွယ်ဆေးအကြိမ်ပြည့်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။